အမေရိကန်ပြည်ထောင်စုမှာအသက်၅နှစ်ကနေ၁၇နှစ်အတွင်းရှိတဲ့ကလေးတွေကိုလာမယ့်ရက်သတ္တပတ်အနည်းငယ်အတွင်းကိုဗစ်ကာကွယ်ဆေးထိုးပေးဖို့စီစဉ်နေပြီး Pfizer ကာကွယ်ဆေးကိုအသုံးပြုဖို့တရားဝင်အတူပြုချက်ရဖို့စောင့်ဆိုင်းနေတဲ့အကြောင်းသမ္မတအင်ဂျီနီယာတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ကလေးတွေကိုကာကွယ်ဆေးထိုးပေးတဲ့နေရာမှာဘေးကင်းစေဖို့နဲ့အဆင်သင့်ဖြစ်ဖို့အတွက်လွန်ခဲ့တဲ့ရက်သတ္တပတ်တွေအတွင်းကသမ္မတဘိုင်ဒန်အစိုးရနဲ့ပြည်နယ်နဲ့ဒေသဆိုင်ရာတာဝန်ရှိသူတွေပူးပေါင်းလှုပ်ဆောင်နေခဲ့တယ်လို့အင်ဂျီနီယာကိုဗစ်ညှိနှိုင်းဆောင်ရွက်ရေးမှူး Jeff Zirin ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ကလေးတွေကိုကာကွယ်ဆေးထိုးပေးတဲ့နေရာမှာလွယ်ကူစေဖို့အသေးသေးလေးတွေကိုအသုံးပြုတာကစလို့လိုအပ်တာတွေကို Pfizer ကာကွယ်ဆေးတာဝန်ရှိသူတွေကလေးဆရာဝန်တွေနဲ့မိသားစုဆရာဝန်တွေနဲ့ညှိနှိုင်းဆောင်ရွက်ခဲ့တယ်လို့ပြောဆိုပါရတယ်။ဒါ့အပြင်ကာကွယ်ဆေးထိုးဖို့အတွက်ကလေးဆရာဝန်မိသားစုဆရာဝန်အပါအဝင်ကျန်းမာရေးဆေးဝန်ထမ်းစုစုပေါင်း 25,000 ကိုပြင်ဆင်ထားတယ်လို့လည်းပြောဆိုခဲ့ပါရတယ်။